ခမ်းမြမာနေဆက်မဲဆိုင်မြို့မှာပိတ်မိနေတဲ့မြန်မာနိုင်ငံသား200ခန့်ကိုနောက်ဆုံးအတော့အနေနဲ့ခမ်းမြမာချစ်ကြည်ရဲ့အမှတ်နဲ့တရားကနေမြန်မာဘက်ကိုပြန်ပို့ပေးခဲ့တာပါသူတို့ဟာမဲဆိုင်ဘက်ကဖုန်းတော်ကြီးကျောင်းတစ်ခုမှာယာယီစောင့်ကြည့်ခံနေဖြစ်ထားပြီးမှလွှဲပြောင်းပေးခဲ့တာလို့ဆိုပါတယ်ဒီသတင်းကိုတင်ဆက်ပေးလို့ပါတယ် COVID-19 အရေးပေါ်ကာလမှာလူစုလူဝေးနဲ့ခရီးသွားလာခွင့်တွေကိုပိတ်တဲ့အနေနဲ့ခမ်းမြမာနေဆက်ကမဲဆိုင်တချီလိတ်ချစ်ကြည်ရဲ့တရားအစ်စ်ကိုပိတ်ထားခဲ့တာပါကိုစီစီစင်းနဲ့အမှတ်နဲ့တရားကိုဒါထိုင်းဘက်ကဖွင့်ပေးထားပါတယ်အခုခါမှာတော့နောက်ဆုံးအတော့အနေနဲ့မြန်မာနိုင်ငံသား200ခန့်ကိုမဲဆိုင်တချီလိတ်တရားမြစ်ကနေပြန်လည်ပို့ပေးခဲ့ကြောင်းတချီလိတ်မြို့ကန်လည်းဖြစ်အလို့သတင်းတော့လည်းဖြစ်တဲ့ဦးစီသူမောင်ကအခုလိုပြောပြပါတယ်
။ထိုင်းနိုင်ငံဒေသကြီးကြီးမှာရောက်နေတဲ့ဒီကျွန်တော်မြန်မာနိုင်ငံသားတွေပေါ့။ဟိုမြန်မာစစ်ပြောင်းအလို့သမားတွေအားပြီးခဲ့တဲ့ကျွန်တော်တို့မတ်လ20နဲ့3ရက်နေ့တည်းကနေစပြီးမှတပွဲပွဲပြန်လာကြတာပေါ့နော်။ဒါကတော့လည်းစိတ်ပိတ်တဲ့အချိန်မှာတော့ကျွန်တော်တို့ဒီ28ရက်နေ့အထိလောက်ကျွန်တော်လက်ခံပြီးနေသေးတယ်။ဒါပေမဲ့ဟို20တရားတွေကတော့ပိတ်သွားပြီပေါ့။တဖြည်းဖြည်းပြန်လာတဲ့လူတွေကနောက်ပိုင်းကျွန်တော်တို့ဒီဘက်ကဒီအစိုးရရဲ့ငြိမ်းချချင်ရပါတော့နေဆက်တရားတွေကလည်းလက်ခံလို့မရသေးဘူးခဏတိုင်းရန်ထားရဆိုတဲ့သတင်းကြောင့်တစ်ဖက်နိုင်ငံဒေသမျိုးမှာလူရောက်နေရတော့ပေါ့ဟိုဘက်မှာကျွန်တော်တို့ quarantine လုပ်ထားတယ်ပေါ့အရာကြီးပေါ့အခုဒီနေ့တော့ကျွန်တော်တို့ဒီအယောက်188ရောက်ပေါ့အဲ့ဒါကြောင့်ကျွန်တော်တို့ဒီ isolate နေဆိုင်အမှတ်နေ့ကြည့်ပြီးဒါကလည်းမနေ့ဆက်နိုင်ဆုံးမှာစတင်လက်ခံတယ်ပေါ့နော်ပြောတာပေါ့အခုကခိုင်းရဲ့အခြေအနေကလည်းအမားတို့ကြည့်တဲ့အချိန်မှာ curfew လည်းထုတ်ထားတယ်ဆိုတော့နောက်ထပ်လာဖို့တော့မမြင်တော့ဘူးဆိုတော့သူတို့ဘာပြောတာပေါ့နော်။ဒါကတော့နောက်ဆုံးအတုံးလို့တော့ဟိုသူတို့ပြောကြတာ
။ထိုင်းနိုင်ငံမှာတော့ည10နာရီကနေမနေ့4နာရီအထိညမထွက်ရအရေးပေါ်အမိန့်ကိုထုတ်ပြန်ခဲ့ပြီးတဲ့နောက်နေမြေချက်တန်းသွားလာခွင့်တွေကိုပိတ်ထားတာကြောင့်တပ်ခိုင်ကနေနေရပြန်မြန်မာတွေဟာဖမ်းဆီးခံရတာတွေလည်းရှိခဲ့ပါတယ်။ရှေ့တန်းလူသမားတွေနဲ့ပတ်သက်လို့ COVID-19 အရေးပေါ်ကာလမှာမြန်မာဘက်ကစောင့်ကြည့်ရေးစင်တာတွေအဆင်တည်မဖြစ်သေးတာကြောင့် AB လ15ရက်ကျော်မှသာပြန်လာကြဖို့မြန်မာနိုင်ငံကြ ాయి ဝန်ကြီးဌာနကမြစ်တာရက်ခံခဲ့တာပါဒါပေမဲ့အလုံးလက်မဲ့ဖြစ်နေတဲ့မြန်မာလူသမားတွေဟာနေထိုင်စားသောက်ဖို့ခက်ခဲနေတာကြောင့်နေရက်ကိုပြန်လာနေကြဆဲဖြစ်ပါတယ်အေဘီလာ6ရက်နေ့မှာတော့နေရက်ပြန်ရသူတွေကိုတာချီလေးမျိုးကစောင့်ကြည့်ရေးစင်တာမှာထားပြီးကျန်းမာရေးစစ်ဆေးမှုတွေလုပ်သွားမယ်လို့ဆိုပါတယ်ပြီးခဲ့တဲ့ရက်ကတော့တာချီလေးကနေစောင့်ကြည့်ရေးစင်တာမှာထားတဲ့လူတရာခန့်ကတော့စောင့်ကြည့်ရေးကာလ14ရက်ကျော်လွန်သွားပြီမို့တာချီလေးခင်အုပ်ချုပ်ရေးမှူးဌာနရဲ့အစီအစဉ်နဲ့နေရက်ကိုပြန်ပို့ပေးခဲ့ပါတယ်ကျမမအေးမှာထက်မြမနေဆက်ကနေသတင်းပေးပို့နေပါရဲ့ရှင်